အမေရိကန်ပြည်ထောင်စုမှာလက်ရှိကျင့်သုံးနေတဲ့ဥပမာကဲဆိုလူတီများတဲ့အခချင်းငွေတက်တာနဲ့ဂျမရည်ပြုစုဆောင်ရှာမှုဥပဒေကိုအစားထိုးဖို့ Republican Party ကအစိုးပြုထားတဲ့အစီအစဉ်ကိုလွှတ်တော်ကအတည်ပြုလိုက်မယ်ဆိုရင်လာမယ့်နှစ်အတွင်းလူပေါင်း14,000လောက်ဂျမရည်အမကန်ဆုံးရှုံးချလိုက်မယ်လို့ CBO လို့ခေါ်တဲ့လွှတ်တော်ဆန်ရဘတ်ဂျက်အသုံးချရုံးကပြောဆိုလိုက်ပါတယ်တမရဟောင်းဘရက်ကိုဘာမရဲ့ဂျမရည်ဆောင်ရှာမှုဥပဒေကိုအလုံးစုံပြန်လည်ပြင်ဆင်မဲ့တမရဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲဂရီကဝတ်ကိုအကောင့်ထဲပေါ်လာမှကြတဲ့မဲ့ကုန်ကြေးနဲ့ပတ်သက်ပြီးအစီအခံစာတစ်စောင်ကိုပါတီဆွဲခင်တဲ့လွှတ်တော်ဆန်ရဘတ်ဂျက်အသုံးစီရုံးကတင်းနှံလာနေကထုတ်ပြန်လာပါလက်ရှိဂျမရည်ဆောင်ရှာမှုစနစ်ကဈေးကြည့်ပြီးလူတွေကိုဂျမရည်အမကန်မဝယ်မနည်းရစနစ်ဖြစ်တာကြောင့်မတရားဘူးလို့တမရထရန့်နဲ့ Republican တွေကပြောဆိုတာဖြစ်ပါတယ်Republican တို့တင်သွင်းတဲ့ဂျမရီဆောင်ရှာမှုအစီအစဉ်ကိုအတည်ပြုမယ်ဆိုရင်တော့2018ခုနှစ်အရောက်မှာဂျမရီအမဂန်မရှိသူ14တန်းကနေ40တန်းလောက်ထိမြင့်လာမယ်လို့ CBO အစီအစဉ်ခန်းစားကဖော်ပြပါတယ်2026ခုနှစ်အရောက်မှာအမဂန်မရှိသူ52တန်းထိဖြစ်လာနိုင်တယ်လို့ထောက်ပြပြီးဩဘာမာကဲကိုဆက်ပြီးကျင့်သုံးမယ်ဆိုရင်တော့အမဂန်မရှိသူထပ်ဝက်ရောကြမှာဖြစ်ပြီး28တန်းလောက်ပဲရှိမှလို့ဖော်ပြတာပါ2010ခုနှစ်ကစတင်ခဲ့တဲ့သမ္မတဩဘာမာရဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကအရင်ကကျန်းမာရေးအမဂန်မရှိသူတန်း20ထုကိုအမဂန်တွေရရှိစေခဲ့တာဖြစ်ပါတယ်ဒါပေမဲ့ကျန်းမာရေးဆောင်ရှားမှုအစီအစဉ်တိတ်က2019-2026ခုနှစ်ကြားဗဟုအစိုးရရဲ့လုံငွေပြမှုကိုဒေါ်လာ339ဘီလီယံအထိရှော့ချပေးနိုင်မှာဖြစ်တယ်လို့လဲ CBO ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်